စံစမားဈေးကွက်ထဲမှာစံကြမ်းတွေရောစံကြောတွေရောဈေးတက်နေတယ်လို့ကြားရပါတယ်ဆရာဒီဘယ်လောက်ထိတက်နေရလဲပေါ့ဆရာဟုတ
်အမှန်တကယ်ကတော့လေဟိုစံစမားဈေးကွက်ထဲမှာတော့ဒီနှစ်ကဒီမြန်မာနိုင်ငံစံစမားတင်းကျုပ်ပါတယ်ဒီနှစ်ကိုစံတန်ရင်းနှစ်တန်းအနည်းဆုံးပို့မယ်လို့အစီအစဉ်နေတာဟုတ်အဲ့တော့ဒီစံတင်ပို့မှုကလည်းတန်ရင်းနှစ်တန်းနီးပါးကိုရှိလာပြီလေရှိလာပြီဆိုတော့နောက်အခုကစဘာပေါ်မဲ့အချိန်ကလည်းဟိုစဘာပေါ်တော့ပေါ်နေပြီပေါ့နော်ဒါပေမဲ့စဘာလိုင်းလိုင်းပေါ်တဲ့အချိန်นี่မရောက်သေးဘူး November December မှာဆိုရင်တော့စဘာတိုင်တိုင်းပေါ်တော့ပေါ့အဲ့တော့ဒီအချိန်မှာတော့ခုနပြောလို့ဒါပြည်ရင်းမှာဟိုဘာပဲပြောစံလက်ကြံသိပြီးကြတဲ့နှစ်ကစံလက်ကြံနည်းလာပြီလေအဲ့တော့ဟိုစံစည်းကတက်တဲ့အားတော့သဘာဝပဲပေါ့နော်ဒါပေမဲ့တစ်ဖက်ကကြံကြည့်မယ်ဆိုဒီအချိန်ကတောင်သူတွေစဘာပေါ်တဲ့အချိန်ပေါ့စဘာပေါ်တဲ့အချိန်မှာစံစည်းစဘာစည်းမြင့်လာတော့တောင်သူတွေအတွက်အကျိုးရှိတာပေါ့နော်
ပြောစရာကျွန်တော်တို့ဒီကြားတော့အခုလောလောဆယ်မှာဒီစံကြောဈေးကပေါ့နော်ဟိုတအိတ်ကို9000လောက်ထိတက်သွားတယ်ကြားတယ်ဆရာအဲ့ဒါတော့ဟုတ်လားဗျာ
အဲတအားတော့အမျိုးအစားတစ်မျိုးနဲ့တစ်မျိုးနဲ့တော့မတူဘူးပေါ့နော်စံကြောဆိုတာလည်းအများကြီးပဲရှိတာကိုဒီမြန်မာနိုင်ငံမှာဒီအမတ်ထအုပ်စုဆိုတဲ့အများကြီးပဲလीနောက်ပေါ်ဆန်းတော့မှာအာဝတီတိုင်းကပေါ်ဆန်းရလေ50မျိုးရှိတယ်နောက်ဇာကအစကိုင်းတိုင်းရွှေဘိုဘက်ကပေါ်ဆန်းနောက်ရန်ကုန်တိုင်းကပေါ်ဆန်းပေါ်ကျွဲဆိုအမျိုးအစားမျိုးစုံတွေရှိတာပေါ့နော်အဲ့တော့ဟိုဝယ်လိုအပ်ပေါ်မှာလိုက်ပြီးတော့ဈေးနှုန်းကတော့ကျောင်းလဲမှုတွေရှိတာပေါ့ညီလေး
။ဟောဟုတ်ကဲ့ပါဆရာ။ဒီစံဈေးကွက်ထဲမှာနိုင်ငံသားတို့ဒီတင်ပို့ဖို့ဆိုပြီးတော့ကြိုရောင်းထားတဲ့စံတန်ချိန်ပမာဏပေါ့နော်။အဲ့ဒါမပြည့်မီလို့ဆိုပြီးတော့ဒီဟိုကလာယူတဲ့တင်မောတွေကစောင့်နေရတယ်ဆိုတာမျိုးရှိတယ်လို့ကြားပါတယ်ဆရာ။ဆရာအဲ့ဒါလေးရှင်းပြပေးပါခင်ဗျ။
အဓိကကတော့ကျွန်တော်တို့ဒီစံပြပတင်ပို့တဲ့ company တွေအနေနဲ့ကဒီနိုင်ငံတကာဘိုင်ယာတွေကိုရောင်းထားတဲ့အခါမှာဟိုတင်မတင်တဲ့အခါမှာနှောင်နေတဲ့ပိုင်းလေးရှိတာပေါ့နော်ဒီနေရာမှာနှစ်ပိုင်းရှိတာပေါ့နော်တစ်ခုကတော့ဟိုစံဝယ်တာနဲ့စံကိုစံဝယ်ပြီးတော့တင်မပေါ်လေချက်ချင်းတင်လို့မရဘူးလीဆိုတော့စံဝယ်ပြီးလို့ရှိရင်သူကပြင်ရတယ်နောက်တစ်ခါအိတ်တွေပိုင်းနဲ့တေးချာထည့်ရတယ်ပိုးတက်မှိုင်းတက်ရတယ်နောက်ဒီနိုင်ငံတကာစစ်ဆေးအဖွဲ့တွေပေါ့နော် SCS တို့ Omic တို့ခေါ်ပြီးတော့ဆက်ရတယ်အဲ့တော့ဒီပိုင်းနေလောက်ပြီးမှတင်မတင်လို့ရတာပေါ့ဈေးကွက်ထဲကစံကိုဒီနေ့ဝယ်ပြီးဟိုဒီနေ့တင်လို့လည်းမရဘူးလीဝယ်ရတဲ့ဆန်းကိုအများကြီးပြင်ဆင်ပြီးမှသင်မောတင်ရတာဖြစ်တာ။နောက်တစ်ခုကဒီရက်ပိုင်းမှာညီလေးတို့လည်းသိတဲ့အတိုင်းမိုးကြီးရွာတယ်လေ။မိုးရွာရင်သင်မောတင်လို့မရအောင်။ဘယ်လိုလဲဆိုသင်မောက1 byte ကို1 byte မှာပါတဲ့အပေါက်တွေတွေကိုထည့်ရတာ။အဲ့တော့တစ်ခုကကြတော့ဦးနာပြောလို့ဆန်းဝယ်ယူတာနဲ့ပြင်ဆင်တဲ့ပိုင်းမှာနှေးရတာတစ်ခုတွေ့ရတယ်။နောက်တစ်ခုကတော့ဒီမိုးရွာတော့မှုကြောင့်သင်မောတင်တာတင်တာလေးနှေးသွားတာပေါ့နော်။ဒီပိုင်းကိုကိုတို့ကတော့တုံးတက်တာပေါ့နော်။ကုမ္ပဏီတွေအနေနဲ့ကတော့ဒါဟိုသူတို့ရောင်းထားတာဖြစ်တဲ့အတွက်တော့ဒီသင်းမောပေါ်တင်ရမယ့်ကိစ္စမှာတော့ဟိုခုနပြောလိုအခက်အခဲတွေနဲ့ကြုံတွေ့ရတဲ့အပိုင်းတော့ရှိတာပေါ့
ဟုတ်ကဲ့တချို့သတင်းတွေမှာကြာတော့ဒီသင်းမောတွေပေါ်တင်ပေးရမှာကစံအိမ်ပေါင်း330လောက်ရှိတယ်ပေါ့နော်အဲ့လိုသိရတယ်ဆရာပြီးတော့တရက်ကိုကဒီဈေးကွက်ထဲကနေပြီးတော့သူတို့ဒီတင်ပေးနိုင်တာကစံအိမ်2000ကျွဲလောက်ပဲရှိတယ်လို့သတင်းတွေမှာဖော်ပြလဲရှိရဲ့ဆရာအဲ့ဒါတော့ဟုတ်လားဗျအ
ဲ့ဒါတရက်ကိုတော့ခုနပြောလိုပေါ့နော်ဟိုဆက်ဟိုအဲ့လိုရေလို့တော့ပြောလို့မရဘူးရောင်းထားတဲ့ပမာဏကဒီအားလုံးရောင်းနေတာဒီဟိုတလောက်ကိုစံတန်းကြီး2,000လောက်ကိုလိုင်စင်ပို့ကုန်လိုင်စင်နဲ့ပို့ကုန်လိုင်စင်လျှောက်ပြီးတော့တင်မောတင်တဲ့အနေအထားလေးတွေ့တာ哦စံတန်းကြီး2,000လောက်တင်မောတင်တဲ့အနေအထားလာစင်တွေ့နေရတယ်2,000 ခွဲလောက်ပေါ့နော်အဲ့တော့ဈေးကွက်ထဲမှာဝယ်ပြီးတော့ခုနကဟိုပြောသလိုပေါ့ဈေးကွက်ထဲမှာဝယ်ပြီးတော့ချက်ချင်းတင်လို့မရဘူးပြင်ဆင်ရတဲ့အပိုင်းတွေရှိတယ်နောက်တစ်ခုကကျတော့ဒီမိုးရွာလို့ရှိရင်လည်းဒီလုပ်ငန်းတွေကကဲကဲရှိရနောက်တစ်ခါရင်လန်းချောင်းတို့ပါတို့ဒါတွေအများကြီးရှိတော့ဒီပတင်မောတင်တဲ့လုပ်ငန်းကလည်းလွယ်တော့မလွယ်ဘူးအဲ့တော့ဒီနေရာမှာဟိုသေးသေးချာချာသုံးသပ်ဖို့ကကြတော့ပါလေဆိုတော့ဒီပတင်ပို့တဲ့လူတွေအနေနဲ့ကလည်းကိုနိုင်တဲ့ပမာဏပေါ့နော်ကိုနိုင်တဲ့ပမာဏကို exporter တွေအနေနဲ့ကလည်းကိုနိုင်တဲ့ပမာဏကိုလုတ်ဖို့လိုတယ်ပေါ့နော်ကိုကအဲ့တသိန်းနှစ်သိန်းပဲလုံနိုင်တာကိုအဲ့၄-၅သိန်း၁၀သိန်းသွားလုတ်တဲ့ခါကျတော့ခုနကပြောဆိုသင်မောတင်တဲ့ခါမှာနှောင့်နှေးကြံ့ကြာမှုတွေဖြစ်တာပေါ့နော်အဲ့တော့ဒါကိုလေကိုတို့မြန်မာနိုင်ငံစံစမားတင်းကျုပ်ကနေပြီးတော့ဟိုတက်ဆိုင်ရာတင်မောတင်တဲ့ကုမ္ပဏီတွေနဲ့ခေါ်ယူပြီးတော့မှကိုတို့ဒါညှိနှိုင်းပြီးတော့ဆွေးနွေးရပါဘူး။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံစံတန်ချိန်နှစ်ပန်းကိုမတင်ပို့တာနှစ်ပေါင်း40ကျော်50နီးပါးရှိပြီလေ။အဲ့တော့နှစ်50လောက်မှမှကိုတို့အခုစံတန်ချိန်နှစ်ပန်းကိုဒါစူးစမ်းပြီးတော့တင်ပို့တာဖြစ်တဲ့အတွက်တော့ဒီလိုအခက်အခဲတွေကတော့ဟိုကြုံတွေ့တာပဲ။ဒါကြောင့်မို့ဒီအခက်အခဲတွေကိုဘယ်လိုကျော်ဖြတ်မလဲ။ဒါပေမဲ့ဒါတလောအနေအထားမှာရာသီဥတုကဖောက်ပြန်တဲ့ခါကျတော့နည်းနည်းပို့ပြီးတော့ဟိုညှိနှိုင်းဆောင်ရတဲ့အပိုင်းတွေမှာပို့ပြီးတော့ရှုပ်ထွေးရပါနေလေ
။ဟုတ်ကဲ့ပါဆရာအခုလို့ဖြည့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။န
ော်ဟုတ်ကျေးဇူးပါ
။ဟုတ်ကဲ့ပါ။